也没有暂停的，都可能够和去你达成的成绩可以开大家按照好玩的这样。可把马戏的有来新年嘛，照的，唱来了，我们拿来是第一天嘛，阿拉都理解。成功比较表面些，不都妹妹，妇女的三大的口号嘛来说。新年嘛，照的，唱来天的，还妇女的三大事件，唱来我们参加的，但是唱来我们也啊，阿超的，共产党讲的不都让。趁着压后就算阿头给共产党演讲的不对。巴达迪亚的话呢为听巴达迪亚的趁着不压后把路我们也是难讲不巴达迪亚的为难讲。阿路嘛就在你们啊先要留给这个不需要。趁着我们留下来。The path to happiness, 我们就趁着这卡也。这个是把你让被拦来的时候这个要好了成了的成了就好这比如我被奶奶拦我地上的培养官嘛地上真的谁看到成了就看压了压家的家里成了就看现在就看你要出去抓了你的压了是吧要干嘛留在的阿弥陀佛把马戏的留的阿罗地的参拿把参拿的无所谓那时候要是跟德龙奶奶看干嘛都看都看留的阿罗家心里的参拿干嘛都看干嘛都看是吧被你话看了无所谓也是一个古年代的先阿有个级别参拿不一样但是干嘛都看但后面多少是垃圾吗不记得哪里记得你要是唱哪里比我来哪里也唱哪里看不拿唱你哪里拿唱为了谁唱哪不一样不在这那拿唱为了谁唱哪不在这那里难受为了谁唱哪不一样不在这阿哈拉我杀到为了不要哪看为了唱哪不一样不在这替对替对为了对呀唱的流畅压价的王大家的金融价的。今天啊有的男生有话不能啊你有啥的关键关键啊可把那里的流畅呢咋下那位唱的流畅下那位够满来清楚。谁给我不能理解呢喏可以吗你的这个牛跟可以穿的时候把流畅的大卫里。出去三三几还有谁穿谁问啥的标的喏高那里的年下的高那当地的家那里唱那里阿罗姆干嘛都看都可能干嘛都看是甚至不能想阿尤尼呢看咱比嘛压的唱那没有干嘛都可能咱们努力的压的那是什么追上你的都带你的压都都压下来追上你的都干嘛都看看咱家那里干嘛都看都呗也是那年的先阿姨嘎嘛就看我去洗奶奶阿姨的现在不能杀死嘎嘛就看我去过奶奶去洗奶奶先阿姨阿姨阿姨阿姨阿姨阿姨的哈当然所以的地西人们努力也是的人物真正比如是从他奶奶所以的地西然后这个话人们还是闹来的呢牛山里的国家人国家委就跟穷来的一样来谈一点啊南边那个小飞的国家人国家人阿罗马干嘛都看我小国家了这里阿尤尼亚路也是个虽然他的一个人都有苦难路的空干嘛苦难干嘛空干嘛空的表达也让我表达空出来的年嘛苦难是的这个人完了ติลากงตมารีกงเจญญากงสระอธิเบตมิยุตัวควอลิตี้ลึกขอถ้าจะรอควอลิตี้โหเปล่าหรอบ่ ဒီ sense of pleasure လို့ဆိုရင်နှစ်သက်စရာအာယုန်တွေဒီလူစိတ်ကိုဆက်ဆောင်ထားနိုင်တော့ကြောင်းနှောက်ဖွဲ့ထားတော့ကြောင်းခုနလို့ပြောတာအဲ့ဒီကုပေါင်းပြီးတော့လူချင်းစရာလည်းကောင်းတယ်လူတွေရဲ့စိတ်ကိုဆက်ဆောင်ထားနိုင်တယ်ချုပ်ကန်ထားနိုင်တယ်ဒါကြောင့်မလို့ခုနဒီအမည်နှစ်မနှစ်ရပ်ပေါင်းစပ်ပြီးကာမခုနကာမဂုံလို့ခေါ်တယ်အဲ့ဒီကာမတွေကလူတွေကိုအထိုင်လျောက်ချမ်းသာဒုက္ခကိုပေးတယ်။သူတို့ပေးတဲ့ချမ်းသာဒုက္ခတွေလူတွေဟာနှမောပြီးတော့သွားကြတယ်။နှမောနေတဲ့အခါကျတော့မဖြစ်လာတော့ဆိုတော့ချမ်းသာတယ်လို့လို့နဲ့နောက်ပိုင်းကျတော့ဆင်းရဲဒုက္ခတွေနဲ့ကြုံရတာ။ပြောကြတယ်တချို့ကဟိုမသိတဲ့လူတွေပြောကြတာပေါ့ဒီငယ်ငယ်တုန်းကပြောတဲ့စကားတွေအများကြီးရှိတာ။အင်းနောက်ပြုရင်ကောင်းလိမ့်မယ်လို့ထင်ပြီးတော့အင်းနောက်ပြုနောက်ပိုင်းကျတော့အင်းနောက်ရဲ့ဒုက္ခတွေအများကြီးခံလာရတယ်ပေါ့ဒီလိုနောက်ပိုင်းကျတော့အင်းနောက်မပြုခင်ကတွေးထင်ထားတဲ့ပျော်ရွှင်မှုတွေနောက်ပိုင်းကျတော့မရှိတော့ဘူး။ဒါလူတွေကြော်ကြောတဲ့စကားလေးပေါ့နော်။အဲ့ဒါဆိုလိုတာကကာမတုခကာမတုခလို့ဆိုတဲ့အရာတွေအဲ့ဒါမှတူတောင်းနေတဲ့မြတ်စွာဘုရားကလောက်ထီအောင်တူတောင်းလို့ဆိုလို့ရှိရင်ဒီကာမဒုက္ခအိမ်မက်လို့ဒီလိုနာမည်ပေးထားတာအိမ်မက်နဲ့အိမ်မက်ဆိုတာလို့သွားတာနဲ့တကယ်နဲ့ဘာမှမရှိအောင်တစ်ခါလေးပဲအိမ်မက်မနေတဲ့အချိန်လေးတော့ဟုတ်တယ်လို့ရှိတယ်ချက်ခနဲ့နိုးလိုက်တာလည်းဘာမှမကျန်ဘူးကာမဒုက္ခဆိုတာနေရာလေတစ်ခါလေးပဲဘာမှမကျန်ဘူးဘာကမြတ်စွာဘုရားဥပမာပေးတဲ့အဋ္ဌိကင်ကလူပမာကအဋ္ဌိကင်ကလဆိုစကလတံဘုရားအယုဒီနေရာမှာဥပမာပြောနေတာကတော့သူကနောသတ္တမကနောရကောင်တက်ပြီးတော့ဖြတ်ထားတယ်အယုဒီအသားတွေကိုချစ်ယူထားတယ်အယုသို့တော့အနံ့လေးနဲ့အညီလေးနဲ့သွေးပေးချမ်းသာလေးတွေရှိတယ်ပေါ့အဲ့ဒါလေးကိုစားကြင်လို့မျောနေတဲ့ခွေးတစ်ကောင်ကိုပြစ်ပေးလိုက်လို့ရှိရင်အဲ့ဒီခွေးဟာအဲ့ဒီအမဲယိုးကိုကိုက်ပြီးတော့တနေကုန်မဲ့အဲ့ဒီအမဲယိုးနာမခွာနိုင်ကိုက်လိုက်မာကြောကြောပဲတွေ့တယ်ရှာလေးနဲ့ရက်လိုက်ရတာရှိတယ်လို့လို့ရှိတယ်ရှာလောင်မှုဘယ်တော့မှမပြေဘူးသူကနော်အနံ့လေးခံလိုက်တော့လဲစားကြင်စရာဖြစ်တယ်ရှာနဲ့ရက်လိုက်တော့လည်းစားကြင်စရာဖြစ်တယ်အနံ့လေးနဲ့အရသာလေးနဲ့ဒီတစ်ခုလေးကိုခံပြီးတော့ခြံတော်မှုဘယ်တော့မှပြည့်ပြည့်အောင်မလုပ်နိုင်ဘူး။နောက်ဆုံးမှာအရသာမတွေ့ပဲနဲ့ဒီအမဲယိုးဟာဆုံးထုတ်လိုက်ရတဲ့အနေထားပြီးတော့ကာမဂုဏ်တွေကလည်းအဲ့တိုင်းပဲလုပ်လို့ဆိုတာရပ်ဆောင်ရအောင်နော်။အဋ္ဌိကိဉ္စမကာမ။ဆိုလိုတာကာမချမ်းသာဆိုတာရှင်းဒုက္ခတွေနဲ့ရောထွေးပြီးတော့နေတာပေါ့။ခါဝရချမ်းသာတဲ့ချမ်းသာမှုမျိုးမဟုတ်ဘူးတဲ့အဲ့ဒီချမ်းသာမျိုးတဲ့ကောင်းတဲ့ချမ်းသာမျိုးဆိုတာရှိသေးတယ်အဲ့ဒီချမ်းသာမျိုးကမြတ်စွာဘုရားကလမ်းညွှန်ခဲ့တဲ့ချမ်းသာမျိုးအဲ့ဒီကာမဂုဏ်အာယောတေကနေထွက်ခွာပြီးတော့တခဏပဲဖြစ်စေပေါ့ထွက်ခွာလိုက်တဲ့အချိန်ကာမဂုဏ်အာယောနေနဲ့ဝေးရလို့ရှောင်ပြီးတော့တရားဓမ္မနဲ့ပျော်မွေးတဲ့အနေအထားမျိုးပေါ့နော်ဒါအိမ်ကထွက်ဖို့ပြောတာပေါ့မြတ်စွာဘုရားလက်ထက်တော်ကလည်းမိသားစုဘဝနဲ့နေထိုင်ရင်းနဲ့ဒီနိဗ္ဗာန်ဒုက္ခကိုရတဲ့ပုဂ္ဂိုလ်ရှိတယ်။ကံကုန်အာယုတွေကနေထွက်ခွာပြီးတော့ရရှိလာနိုင်တဲ့နိဗ္ဗာန်ဒုက္ခရှိဖြစ်တယ်။အဲ့ဒီနိဗ္ဗာန်ဒုက္ခကိုလူတွေကမသိကြဘူး။ကျားတော်အဖြစ်ဖျားပွဲမှသိတယ်၊သရဝါတွေမသိဘူးပေါ့။မသိတော့ဘုရားမြတ်ဒီကာမတုခ္ခဆိုတော့တို့တော့လေသူတွေကောင်းတဲ့ချမ်းသာရှိသေးတယ်။အဲဒီချမ်းသာပါတော့ကာမဂုဏ်တွေကိုဆုံးလွတ်လိုက်ပြီးတော့ရရှိလာတဲ့တရားနဲ့ပြောမွေးတဲ့ချမ်းသာကိုနိခမတုခ္ခလို့ခေါ်တယ်။အဲဒီ renounce ပေါ့။ renounce လို့ခေါ်တာပေါ့နော်။ဆုံးလွတ်လိုက်။အဲဒါလို့ဆုံးလွတ်ပြီးတော့ကာမဂုဏ်အာယုန်တွေကဝေးတယ်။ဆိုပါလို့တရားကျင့်တယ်သူ့ကိုဆောင်တယ်ဒါရီကအထိုင်တယောက်နိခမဒုက္ခလို့ခေါ်တယ်ခိတကနာခွာပြီးတော့တရားအထုတ်ဆင်းဆော့ပြန်လက်ထဲတယ်ဟောဆိုမိသားစုဘွားနဲ့နေပြီးတော့ဒီလိုတရားလူတရားမြတ်ရသွားတဲ့ပုဂ္ဂိုလ်ကြီးများရှိတယ်အနာရဝိသတိဆိုရင်အနာရဝိသတိရဲ့နောက်ကအကုန်လုံးတတ်တတ်ပါနေသူ့ရဲ့ သူနဲ့အတူလက်တွဲပြီးတော့လုပ်တဲ့လူတွေအများကြီးရှိတယ်နော်သူကိုယ်တိုင်ကတော့တော်တယ်ဒါပေမဲ့ဟတ်ထက်ကအနာဝကတို့ဥက္ကသူချွဲတို့ဆိုတာတွေကဘယ်ဆင့်တောင်ရောက်လို့ဆိုရင်သူတို့ကအနာဂတ်ဆင့်တောင်ရောက်တယ်ခုနကဘုပဲပဲအတက်တွေရောလုံးပြီးတော့နေကြတယ်ဘုရားတိုင်းပဲသူတို့ဟာအဲ့တော့ဒီဘွားကနေပြီးတော့မိသားစုဘွားကိုခွဲခွာပြီးတော့ရံဝတာမရှိဘူး။ဒီဘွားနဲ့အိမ်မှာပဲနေပြီးတော့ဒီနိခမဒုက္ခကိုရရှိအောင်ခံစားနိုင်တယ်။ဒါလို့ဆောလို့လားနော်။အဲ့တော့သတ္တဝါဖြစ်ရင်လည်းမိသားစုနဲ့နေသေးတယ်။သက္ကရာကံဖြစ်ရင်လည်းမိသားစုနဲ့နေတယ်။အနာဂံဖြစ်ရင်မိသားစုနဲ့နေတယ်လို့ဆိုမဲ့သူကပါလို့တော့ဆို။အိမ်ကိစ္စတွေဘာတစ်ခုမှမလုပ်တော့ဘူး။ချင်းကစားပါမလို့တော့ပဲနေကိုယ့်ရဲ့အိမ်တောင်ဘက်ကလည်းပဲသူဆန္ဒအတိုင်းနေခွင့်ပြုတယ်မောင်နှမလိုပဲဆက်နေခြင်းနေဇမစရိယတိခါဘုကိုစောင့်တည်ခြင်းအဲ့လိုမျိုးအဲ့တော့တူတူနေလို့မရဘူးလားရတယ်တူတူနေတာတဲ့အိမ်ထဲမှာတူတူနေတယ်မောင်နေနှမနေတဲ့အိမ်ထဲမှာတူတူနေကြသလိုနေတဲ့သဘောပဲဒီမှာအဲ့လိုမိသားစုလိုက်ဘဝမှာအိမ်တော်လေးဘဝကိုဆွံ့လိုက်ပြီးတော့မိသားစုဘဝအနေနဲ့နေတဲ့ပုံကိုပြောရရင်မျက်စောင်းနဲ့အများကြီးအများကြီးအဲ့ဒီပုံကိုတွေကကာမတုခကိုဖယ်ရှားပြီးတော့နိခမတုခကိုရအောင်လုပ်တဲ့ပုံကိုဖြစ်ရှိတယ်။ဒီနိခမတုခဆိုတာသံဃုံအာယုန်တွေကခွာပြီးတော့ဒီမှာပဲမျက်စိကနာတာချီးပြီးတော့ရတဲ့ချမ်းသာမျိုးမဟုတ်ဘူး။နာကตายရတဲ့အသံကိုဓာတ်ထောင်ပြီးမှရတဲ့ချမ်းသာမျိုးမဟုတ်ဘူး။နှာခေါင်းကမွေးကြိုက်တဲ့အနားလျှာကကောင်းတဲ့အရာခန္ဓာကိုယ်ကအထီးတွေ့ဆိုတာတွေနဲ့ပတ်သက်ပြီးတော့ရတဲ့ချမ်းသာမျိုးမဟုတ်ဘူးတဲ့။ဘယ်လိုချမ်းသာမျိုးလို့ဆိုရင်ဓမ္မကိုအာရုံပြုပြီးတော့ရတဲ့ချမ်းသာမျိုး။အဲဒီချမ်းသာမျိုးကဒိက္ခမဒုက္ခပါ။အဲဒီဒိက္ခမဒုက္ခကိုကြောက်ရွံ့တဲ့အနာရမေတ္တိကြီးကိုမျက်စောပြရတစ်ခါဟောတယ်။အင်းဤဒါနကောင်းမှုသီလကောင်းမှု၆တင်ငါးကြောင်းစေပစ္စည်းလေးပါးသံဃာတွေကိုလူရန်ထောက်ပံ့နေတဲ့ကိစ္စအပြင်ဒီနိခမတုခဆိုတာလေးလည်းကြောက်ကြိုးစားတဲ့ငယ်လို့ပြောတာဟုတ်ပါဘူးနော်။အဲ့လိုဟောတော့လူတိုင်းလူတိုင်းဟာကမ္မဒုက္ခနဲ့အဆင့်ကျော်တဲ့မိခမဒုက္ခကိုရအောင်ရှုဖို့ဒီစနစ်တွေကိုရက်ဆောင်မှာပေါ်တာရှိတယ်။ကဲအိမ်မှာနေရင်တပည့်တို့မိခမဒုက္ခရအောင်ဘယ်လိုယူရမလဲလို့ဆိုလို့ရှိတယ်။အချိန်လေးတစ်ခုထားပြီ။အချိန်ပိုင်းလေးတစ်ခုမှာခုမှကိုယ်ပိုင်အချိန်လေးတစ်ခုထားပါ။အလုံးလုံးရတဲ့အချိန်လေးပြန်ကိုယ်ပိုင်အချိန်လေးတစ်ခုထားပြီ။အဲ့ဒီအချိန်မှာတဏှာကြီးဆိုရင်တဏှာကြီးလုံးဝကျန်တာတွေကိုဆွတ်ပယ်ထားတယ်။ဒီအချိန်လေးကအကန့်တကလေးနဲ့ထုတ်ပြီးတဲ့အခါမှာဘုရားခန်းထဲမှာဖြစ်စီတနည်းအားမှာဖြစ်စီဆရာကြားဆိုရင်တမြင်ခွေးထိုင်လို့မြေသမီးဆိုလို့ရှိရင်ဒီတော့ထိုင်လို့ကိုယ်နဲ့ခါကိုဆက်ကန်လေးထားခေါင်းလေးကိုမမတ်ထားပြီးတဲ့အခါပုံမှန်အသက်ရှူနေတဲ့ထက်နေဝင်လေးကိုအာယုဆိုင်ပြီးတော့လေ့ကျင့်တဲ့နေ့စဉ်အာနာပါနကိုခေါ်ပေါ့နော်ဒီစနစ်ဟာကျန်းမာရေးကိုလည်းထောက်ကူပြုတယ်စိတ်ကိုလည်းပဲစိတ်အားလေးကိုလည်းတက်စေတယ်ဆိုပါစို့ကထန်းထိုင်တဲ့အလေးချင်းလေးတစ်ခုပြောဘယ်လိုလဲထိုင်နေလို့ဆိုရင်သူကပြင်းကောင်းပြင်းလိုက်တယ်အစ်ဆောင်ဆိုင်လုပ်တယ်လို့ပဲစိတ်ထဲကထားချင်တယ်နေ့စဉ်ကျန်းမာရေးလေ့ကျင့်တယ်လို့ပဲစိတ်ထဲမှာထားချင်စိတ်ပိုင်းဆိုင်မင်တရာအစ်ဆောင်ဆိုင်ကြည့်ကြည့်ရဲ့အိဆာဆိုင်ဆိုတော့လမ်းလျှောက်တယ်တက်ရှူတယ်ဒီလိုလုပ်ကြတယ်ပေါ့နော်ဒါကမင်းတို့အိဆာဆိုင်အနေနဲ့လို့ခဏကံကုန်အာယုလေးကိုဆုံးလုပ်ပြီးတော့ဒီအချိန်ပိုင်းလေးမှာထက်လို့လေလေးပေါ်မှာအာယုဆိုင်ပြီးတော့တတိထားပြီးတော့ရှိုက်တယ်တတိထားပြီးတော့ရှူတယ်တတိထားပြီးတော့ရှူတယ်တတိထားပြီးတော့ရှိုက်ထုတ်တယ်အဲ့လိုရှူသွင်းတယ်ရှိုက်ထုတ်တယ်ဆိုတော့ဒီထက်လို့လေလေးပေါ်မှာအာယုဆိုင်ပြီးတော့ဖြစ်ချင်တာလင်းချင်တဲ့အခါမှာတဖြည်းဖြည်းကြတော့ဒီပုံမှာစိတ်ကလေးတည်ငြိမ်တာပို့ရှင်ဘယ်လိုမှမတွေ့ရရှိတာပထမလေးချင်တာကတော့ထက်ပြီးဝင်လေကြာမှာပဲစိတ်ကတခြားရောက်သွားတာရှိတယ်။နောက်ပိုင်းကျတော့ ဆက်တာလည်းသိလိုက်တယ်ဝန်တာလည်းသိလိုက်တယ်ဆက်တတ်ပြထွက်လေဝင်လေအများကြီးစိတ်ကမလွင့်တော့ဘဲနဲ့ထွက်လေဝင်လေဆိုရဲဒီလှုပ်ရှားမှုကလေးပေါ်မှာလည်းစိတ်ငြိမ်သွားအောင်လေ့ကျင့်တကယ်ကြီးလေ့ကျင့်လို့ခက်ခဲရှိလို့ရှိရင်ဘာလို့ရလို့ဆိုရင် counting system ရှိတတ်တဲ့၄စနစ်ကိုတုံးပြီးပါရှင်ဆိုင်လုပ်ပြီးတော့ထက်လေဝယ်လေ၈ထက်လေဝယ်လေ၄ထက်လေဝယ်လေ၃ထက်လေဝယ်လေ၄ဒါကိုစိတ်ရကဒီရတာလေးကိုကောက်လို့မရတာကိုထက်ပြရအောင်နော်တကယ်ပြီးလိုက်တာစိတ်ကထက်လေလေးပေါ်မှာရောက်သွားတယ်ဝယ်လေလေးပေါ်မှာရောက်သွားတာလေးတွေကိုရေးသွက်လိုက်တဲ့အခါဆယ်ခုလောက်ကြည့်အောင်ရှင်းတတ်နိုင်အောင်ကြိုးစားပြီးရင်တခါတိတ်ကပြန်ဆိုင်ပြီးတော့တခါတိတ်ကပြန်ဆိုင်အဲ့လိုလုပ်ရင်စိတ်ကလေးငြိမ်သွားတယ်အဲ့တော့ဒီလိုမရေတွက်ဖက်နဲ့ရရင်လည်းမရေတွက်ဖက်နဲ့လည်းလုပ်လို့ရဒါကရှင်းတတ်လို့လုပ်ဆိုင်တယ်ဆိုတော့ဒီစနစ်ကစိတ်ကငြိမ်အောင်မလုပ်နိုင်တဲ့ပုံစံကြီးအတွက်လုပ်နော်သူ့ဘာသူငြိမ်သွားရင်လည်းသူ့ဘာသူငြိမ်အောင်လုပ်အောင်အဲ့တော့မှတ်တယ်ဆိုဗေနာမှားလို့ဆိုရှင်လိုက်တဲ့အခါဒီထိသွားတဲ့နေရာဘယ်နေရာပဲဖြစ်ဖြစ်တရားနဲ့တရားမတူဘူးနာလိပြဆိုတာရေဝင်ရတကားနဲ့ပြောင်းရတယ်ဟုတ်ရှင်သွင်းလိုက်တဲ့အခါနေတိုးသွားတဲ့နေရာလေးတိုးမှန်းသိတဲ့နေရာဆိုက်ထုတ်လိုက်တဲ့အခါမှာနေတိုးသွားတဲ့နေရာလေးအဲ့ဒါလေးကိုအယုဆိုင်ပြီးတော့မှတ်နေမယ်အယုဆိုင်ပြီးတော့မှတ်နေတယ်ဒီနေ့ကိုတဏှာရောက်ညှိုးစားမှတ်အလုတ်ချင်းလေးတစ်ခုထားပြီးတော့အလုတ်လုတ်တဲ့လူစိတ်ထဲမှာထားပြီးဒါလေးကိုအင်းရဲ့လက်ငန်းတစ်ခုအနေနဲ့ထားပြီးတော့ခုလိုဖတ်တော့မယ်တနားကြီးအချိန်ပဲပေးနိုင်ဘူးဆိုရင်အနည်းဆုံးနိုင်ပါတော့မိနစ်30အဲ့ဒီအနေနဲ့တနားကြီးပေးတယ်အဲ့လိုထုတ်သွားတဲ့အချိန်ပိုင်းလေးမှာဒါနိခမဒုက္ခဆိုတာညာခုနကဒုက္ခတွေနဲ့မတူတဲ့နိခမဒုက္ခကိုကြားရှင်းတယ်ပြောဆိုတာနော်ဒါနိခမဒုက္ခဘက်ကိုဥလဲတဲ့လမ်းကြောင်းပဲဖြစ်သေးတယ်။နိက္ခမဒုက္ခအစစ်မဟုတ်ဘူး။နိက္ခမဒုက္ခအစစ်ဆိုတာဆံရလာတဲ့အခါကျမှနိက္ခမဒုက္ခအစစ်ဖြစ်တယ်။ဒါကသမထချင်းတဲ့လေးတစ်ခုနဲ့ကိုယ့်ရဲ့စိတ်ချမ်းသာမှုရအောင်ရှာတဲ့ဒီခန္ဓာကံကုန်အာယုန်တွေကိုဖယ်ထွက်ပြီးတော့နိက္ခမဒုက္ခဆိုတာရအောင်ရှာတယ်။နောက်တနည်းကပါတော့လို့ဆိုရင်အခုလိုပဲအာယုန်လေးကိုယူထားပြီးတော့ကိုယ့်ကိုစဉ်းစားတုံးတဲ့နေ့။ဟောငါမနေ့ကနေ့မကြည့်ဘူးဒီနေ့ပိုးလာပြီ။ကောင်းလုံလိုက်လို့ရှိရင်ရက်တည့်ရက်ပိုးလာပြီ။နောက်တည့်ရက်နေ့ပြန်လာဆိုတရက်ပိုးလာပြီ။တရက်ပိုးရင်တရက်ပိုးအိုးလာတယ်။အသက်ညီဖို့အတွက်တရက်လျော့သွားပြီ။ဒီမှာမယ်ခြေလမ်းတရားလမ်းလို့ရောက်မယ်ဆိုတဲ့ခရီးတစ်ခုကငါခြေလမ်းတော့ဘလောက်လမ်းခဲ့ပြီလဲ။အခုအတ္တတရားနေရမယ်ဆိုလို့ရှိရင်တနည်းတနည်းဆိုဘလောက်ခဲ့ချင်တော့ဒီအဲ့လိုစတင်ပြီးတော့ဆင်ញင်စဉ်းစားမှုကအစခုခုမမြဲတဲ့သဘောတွေခုမပိုင်တဲ့သဘောတွေကိုဆင်ញင်စဉ်းစားပြီးတော့နေရာကို contemplation အနုပဒနာလို့ခေါ်တယ်အဲ့ဒီအနုပဒနာနဲ့ဆင်ញင်ရင်းဆင်ញင်ရင်းနဲ့နောက်ဆုံးမှခုနကထက်လင်ဝင်လေလေးဘက်ကိုလည်းပဲအာယုံပြုပြီးတော့ဆင်ញင်လို့ရဝိပဿနာကျင့်တဲ့အခုကျင့်မယ်ဆိုထွက်လင်ဝင်လေးနဲ့ဘယ်လိုကျင့်မလို့ဆိုရင်ထွက်သွားတဲ့ဤလေးလှုပ်ရှားမှုလေးကိုတတိထားလိုက်တယ်ထုံလေးလေးထိသွားတဲ့နေရာလေးကိုတတိထားလိုက်တယ်ဟောတော့လေးလေးရဲ့ထိသွားတဲ့နေရာလေးရဲ့ဒီနှစ်ခုကရုပ်တရားချိန်မှန်တိလိုက်တယ်ထိလိုက်တိုင်းထိလိုက်တိုင်းချိန်မှန်တိလိုက်တယ်ဆိုတော့စိတ်ကလေးပေါ်လာတယ်အဲ့ဒါကနန္တရားလေရဲ့ ठी တဲ့နေရာရဲ့ကယုတ်တရား ठी မှန်းသိလိုက်တာကစိတ်တရားလေကလည်းမသိဘူးလေ ठी တဲ့နေရာကလည်းမသိဘူးသိတာကစိတ်ကသိဟောအဲ့လိုစဉ်းစားပြီးတော့နေလိုက်လို့ရှိရင်ယုတ်နဲ့နဲ့ क्वे သွားသုံးမျိုးသုံးမျိုးမှန်ခုနကတမထားခြင်းနေရာကသုံးမျိုးမှမှန်ဘူး ठी တဲ့နေရာလေးကိုကြည့်ပြီးတော့ဝင်နေထွက်တယ်ဝင်နေထွက်တယ်ဒါပဲမှန်သမာဓိတစ်ခုပဲယူပါဦးတို့ဝိပဿနာကြတော့စဉ်းစားဖို့ရံတဲ့လေးရဲ့ထိတဲ့နေရာရဲ့တိတာသုံးမျိုးပါတုံးမျိုးမှတ်တဲ့အခါကျတော့ဘာကွဲလာလို့ဆိုတော့ဩလေးရဲ့ထိတဲ့နေရာလေးကယုတ်တရားတိတာနေတာနန္တရားပါလားလို့ကွဲလာကွဲလာပြီးတဲ့နောက်မှာဆက်မှတ်တဲ့အခါကျတော့သူညာနဲ့ကဘာပေါ်လာတော့ဆိုတော့ဩတိရစိတ်လေးကလည်းမထိခင်ကတိနေတာမဟုတ်ဘူးထိလိုက်မှတိတာနော်ထိပြီးရင်လည်းပျောက်သွားတယ်လေလေးကလည်းထိပြီးပျောက်သွားတယ်
ပြီးတော့စင်ကြီးကလည်းထိပြီးပြီးရင်ပြောက်သွားတယ်ဆိုရင်ဖြစ်ပြီးတော့ပြတ်သွားတယ်ဆိုတဲ့သဘောလေးတွေကိုစဉ်းစားမိတာအဲ့ဒါကြတော့ဥပဒနာလမ်းကြောင်းပေါ်တက်တင်လို့ခေါ်တာအာနာပါနရှိတော့ဒီလိုအစာလေးလုပ်ပြီးတော့စတဲ့စူးစမ်းပြီးတော့ကြည့်ပေါ့အဲ့လိုစူးစမ်းကြည့်ပြီးဒီစူးစမ်းမှုနဲ့နေလို့ရှိရင်ဒါနိခမဒုက္ခဆွမ်းကြအဲ့ဒီကနေဝိပဿနာအစင်မြင်သွားပြီဆိုရင်နောက်မချမ်းသာဖွချမ်းသာထင်ရရင်တော့တကယ်ကိုနိခမဒုက္ခအပြည့်ဝရပါဒါလမ်းကြောင်းပေါ်တက်တက်လေးကိုပြောလမ်းပေါ်မတက်ဘဲနဲ့အဲ့ဒီစကားဘယ်သူမှမပြောနိုင်ဘူးလမ်းပေါ်ကိုကိုယ်ကိုယ်တိုင်စပြီးတော့တက်ရကာမဒုက္ခဆိုတဲ့အထက်မှာလည်းရပ်နေလို့ရှိရင်ကာမဒုက္ခအပြင်တခြားဘယ်ဒုက္ခမှရနိုင်မှာမဟုတ်ဘူးကာမဒုက္ခဆိုတာတစ်ခဏလေးပဲကြာတယ်ခဏနေရင်ပြောင်းလဲပျက်စီးသွားတယ်ဒါနိခမဒုက္ခကြတော့ကာမဒုက္ခနဲ့ဆိုင်ရင်သူကဆင်းရဲတော့ကတော့ဘာမှမပေးဘူး။ဆင်းရဲတော့ကတော့မပေးဘူး။လူကိုမထိခိုက်ဘူး။ပို့ပြီးတော့ကျမကြီးကောင်းလာတယ်၊စိတ်ဓာတ်ကြီးပိုချီလဲလာတယ်။နေလို့ထိုင်လို့ပိုပြောလာတယ်၊တောကတွေရောပါလာတယ်၊သနာတွေပါနာတွေတည်ပြီးရောပါလာတယ်။ဆင်းရဲတိုးပွားလာတာပဲရှိတယ်။နော်။ကာမဒုက္ခဆိုတာတိုးလာ၊ဘယ်တော့မှရော့မသွားဘူး။တိုးလာ။လောဘကပိုကြီးလာ။လောဘကြီးတဲ့နောက်ဒေါသကလည်းပိုကြီးလာ။အဲ့ဒီလိုတွေပဲဖြစ်ကြတာပေါ့။ဒီတရားဝင်လို့ဘုရားရဲ့ဆန္ဒသနာတော်နဲ့တွေ့တဲ့အခြေခိုက်လေးမှာပြောတဲ့ညာကာမဒုက္ခဆိုရင်ချမ်းသာမျိုးကိုတင့်တဲ့အာရမနေနေနဲ့နိခမဒုက္ခဆိုရင်ချမ်းသာမျိုးရအောင်နိခမဒုက္ခလမ်းကြောင်းပေါ်လို့အချိန်ပိုင်းလေးနဲ့တက်အောင်ပြုစားကြမယ်လို့ကိုကြီးကိုကြီးနှလုံးသွင်းပြီးတော့ပြုစားအားထုတ်ကြပါစေ။